ရပ်ပြည်နယ်လွန်ကော်မြူနယ်ဒီမော့ဆူမြို့ဝဲမှာစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးအဖွဲ့တွေကြားဒီကနေ့ဇန်နဝါရီလ21ရက်နေ့မှာလည်းတိုက်ပွဲတွေပြင်းထန်နေတယ်လို့ဒေသခံတွေကပြောပါတယ်။လာဇာမိုင်းကလေးကတိုက်ပွဲတွေဖြစ်နေခဲ့တဲ့လွန်ကော်မြို့မှာသွေးထွက်တန်ယုံနဲ့တိုက်ဆုံနေသူအလောင်း73လောင်းအထိတွေ့ခဲ့ရတယ်လို့လူမှုကွန်ရက်အသင်းကပြောပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုဒေါက်ကင်ဆိုးဝင်းကပြောပြပါမယ်ခင်ဗျာ
။စစ်ကောင်စီတပ်တွေနဲ့လက်နက်ကင်ပြည်သူကာကွယ်ရေးတပ်ဖွဲ့တွေတိုက်ခိုက်နေကြတယ်ကရပြည်နယ်ရဲကလိုက်ကော်မြို့မှာဒီကနေ့ဇန်နဝါရီလ21ရက်နေ့မှာလည်းတိုက်ပွဲတွေဖြစ်ပွားနေပါတယ်။လိုက်ကော်မြို့မိုင်းလုံးရပ်ကွက်ဖက်ကတိုက်ပွဲတွေပြင်းထန်ပုံရပြီးတော့လက်နက်ကြီးတွေနဲ့ပစ်ခတ်တံတွေကြားနေရတယ်လို့လိုက်ကော်မြို့ကတန်ဃာတစ်ပါးကမိန့်ပါတယ်။လိုက်ကော်နဲ့ဒီမိုးဆူမြို့ကြားကစံပြ6မိုင်ကျေးရွာဘက်မှာလည်းတိုက်ပွဲတွေဖြစ်နေတယ်လို့အခုလိုမိန့်ပါတယ်
။ဒါနဲ့6တဲ့လိုက်ကော်မြို့လက်ကမှုအမြောက်တကနေပြီးတော့မှဟိုးဒေါငါခါဖက်ကိုလမ်းထူတာ။ဒေါငါခါဖက်ကိုလမ်းထူနေတယ်ကနော်တော့အဲ6မိုင်ဟိုဖိတ်ဖက်မှာတိုက်ပွဲဖြစ်တယ်ကောနော်တိုက်ပွဲဖြစ်တယ်တိုက်ပွဲဖြစ်ပြီးဒီကနေအမြောက်နဲ့လမ်းထုတ်ရအောင်အမြောက်ကနေအဲ့ကိုလမ်းထုတ်ရအဲ့လိုမျိုးပဲအဲခုနကတော့အဲမိုင်းနဲ့ဖက်မှာမိုင်းရောနဲ့ဟိုဖိတ်ရမဝေးလေတိတ်မဝေးအဲလေတော့ဖက်တယ်ပဲဆိုတော့ခုနကတော့အဲမိုင်းလုံးဟိုဖိတ်ဖက်ကြားလာတယ်တိုက်ပွဲကအာဘီဂျီတာမေစစ်သမတ်တာမေအစိမ်းတော့
အဲ့ဒီနေရာဒေသတဝိုက်တွေမှာစစ်တပ်နဲ့ပြည်သူကာကွယ်ရေးတပ်ဖွဲ့တွေနေစဉ်ဆိုသလိုတိုက်ပွဲတွေရှိနေတာလို့ဒေသခံတွေကပြောပါတယ်။ဒီမိုးဆွမြို့နယ်စံပြ6မိုင်ကျေးရွာမှာဒီကနေ့တိုက်ပွဲဖြစ်တာနဲ့ပတ်သက်လို့အိုးပြည်အိမ်ကြီးဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေရတဲ့ဒုက္ခသည်တယောက်ကအခုလိုပြောပါတယ်
။6မိုင်ဖက်မှာလည်းခဏခဏတိုက်ပွဲဖြစ်တယ်။6မိုင်မှာတော့အလိုနေတဲ့လူတော့မရှိတော့ဘူးရှင်။ခေါင်းကြီးကျောင်းမှာနေရတာလို့အလိုတဲထွန်းနေရတာလို့အဲ့လိုမျိုးပဲနေရတယ်။အမေစရာတွေပါလေတော့ခက်ခဲရှိရဲ့စားတော့ကြတော့လဲသူများလာလူတဲ့ဟာတွေအလုံးကြီးကြတော့ဒီအတန်ပေါ့သူများကလူတဲ့ဟာတွေစီးရဲစားတော့တာတော့နေရတာတော့အဆင်မပြေတနေရာပြီးတနေရာတော့ပြောင်းချွေရတယ်အဲ့လိုတနေရာလည်းအတူတကြတော့မနေရအောင်ရှင်
ဇန်နဝါရီလဇန်ပိုင်းကလေးကတိုက်ပွဲပြင်းပြင်းထန်ထန်ဖြစ်ပေါ်နေတဲ့လိုက်ကော်မြို့မှာတော့လူသေးအလောင်းတွေတွေ့ရှိရတာအခုဆိုရင်73လောင်းတောင်ရှိသွားပြီလို့အလောင်းတွေကိုကူညီမြေမြုပ်ပေးနေတဲ့ဒုမှုကူညီအသင်းကအခုလိုပြောပါတယ်
။လူတော့73လောင်းပေါ့နော်။73လောင်းလောက်တော့ရှိသွားဖြစ်ပါတယ်။ဒီထက်တန်ယုံတော့တွေ့ရတယ်။လမ်းနေမှာကတော့များတယ်ကြ။အိမ်ထဲမှာကတော့3ဦးလောက်တော့တွေ့တယ်။
တိုက်ပွဲဖြစ်ပွားခဲ့တဲ့မိုင်းလုံးရက်ကွက်ဒုံးဥခုရက်ကွက်မင်္ဂလာရက်ွက်နန်းဘော်ဝိုင်းရက်ွက်တွေမှာအလောင်းတွေအများဆုံးတွေ့ခဲ့ရတယ်လို့ဆိုပါတယ်တရားပြည်နယ်တွေကတိုက်ပွဲတွေအတွင်းစစ်တပ်ကလေရင်ကနေလဲတိုက်ခိုက်ခဲ့ပါတယ်တိုက်ခိုက်တာတွေမရှိတဲ့အချိန်မျိုးတွေမှာလဲရက်သားတွေရှိတဲ့ဘက်ကလက်နက်ကြီးတွေနဲ့မကြာခဏပစ်ခတ်တာတွေလုပ်တယ်လို့ဒေသခံတွေကပြောပါတယ်ဒီတစ်ပတ်ထဲမှာပဲဒီမိုးဆူမြို့နယ်နဲ့ဖူးဆူမြို့နယ်ကယာယီဆက်ဆောင်စခန်းတွေရှိရာကိုစစ်လေရင်နဲ့ဘုံကျဲလို့အပြစ်မဲ့အရက်သား၅ဦးနဲ့မနေတေဆုံးခဲ့ရတယ်လို့လဲဆိုပါတယ်ကျားပြည်နယ်ထဲမှာပြီးခဲ့တဲ့မေလတည်းကတိုက်ပွဲတွေစတင်ဖြစ်ပွားနေတာကြောင့်ဒေသခံအရက်သားပြည်သူတိမ့်နဲ့ချီးပြီးအိုးပြည်အိမ်ပြည်ဘေးလွတ်ရာကိုရှောင်ပုန်းနေကြရပါတယ်အစားအသောက်စေဝါဆောင်အနှွေးတွေတွေလည်းအရေးပေါ်အကူအညီလိုအပ်နေကြပါတယ်ရှင်